ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ14ဦးရှိနေတဲ့ထိုင်းနိုင်ငံမှာတရုတ်နိုင်ငံကဝင်လာတဲ့ခီးသည်အားလုံးကိုရောဂါလက္ခဏာရှိဖြစ်စစ်ဆေးမယ်လို့ထိုင်းကျန်းမာရေးသားဝန်ရှိသူတွေကအင်္ဂါနေ့မှာကြေညာပါတယ်။ထိုင်းကလူနာတွေထဲမှာတရုတ်နိုင်ငံကဝင်လာတဲ့လူ6ဦးပါဝင်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်ဒီနှစ်အတွင်းထိုင်းနိုင်ငံကိုဝင်လာမဲ့တရုတ်ခီးသည်6တန်းကနေ2တန်းလောက်ထိကျသွားနိုင်တယ်လို့ကမ္ဘာလှည့်ခီးသွားလုပ်ငန်းသားဝန်ရှိသူတွေကခန့်မှန်းပြောဆိုထားပါတယ်။တရုတ်နိုင်ငံကမလို့အပဲခီးမသွားကြဖို့လဲထိုင်းကျန်းမာရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝစုခွန်ခွန်ချနာပီမကသတင်းစာရှင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။ယောဂကူးစက်ခံရလို့တေဆုံးခဲ့ရတဲ့16ဦးစလုံးကတော့တရုတ်နိုင်ငံကဖြစ်ပြီးတခြားနိုင်ငံတွေမှာတော့ဒီယောဂကြောင့်တေဆုံးသူမရှိပါဘူး။ယောဂကူးစက်ခံရသူတွေကတော့တရုတ်နိုင်ငံကပြည်ထိုင်မှာအများဆုံးပါ။ထိုင်းနိုင်ငံမှာထပ်ပြီးတော့ကူးစက်ခံရတဲ့လူနာ5ဦးကတော့အသက်6နှစ်ကနေ80ဝန်းကျင်ဖြစ်ပြီးဟူပေပြည်နယ်ကပြန်လာကြတဲ့မိသားစုတစ်ခုတည်းကဖြစ်တယ်လို့ထိုင်းကျန်းမာရေးတာဝန်ရှိသူတနာရက်ပီပတ်ကသတင်းထောက်တွေကိုပြောပါတယ်။အစောပိုင်းကတော့ဝူဟန်မြို့ကပြောင်းလာတဲ့ခီးတယ်တွေကိုပဲထိုင်းလေဆိပ်တွေမှာစစ်ဆေးတာဖြစ်ပေမဲ့လို့အခုတော့တရုတ်နိုင်ငံကဝင်လာသမျှခီးတယ်အားလုံးကိုရောဂါစစ်ဆေးမယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။